လူကုန်ကူးစုရဲ့အစီအစဉ်နဲ့မလေးရှားနိုင်ငံကိုလှေနဲ့ထွက်ပြေးဖို့ကြိုးစားကြတဲ့ရွေးနာဒုက္ခသည်30ကိုတားဆီးနိုင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နေသားစောက်တပ်ကတောက်ကြနေမှာပြောပါတယ်အကြောင်းစုံကိုတော့ AFP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြထားပါတယ်ဒီလရသည်ဟာပင်လယ်ပြင်တွင်လှိုင်းလေငြိမ်သက်နေတာကြောင့်ဒုက္ခသည်တွေအခုလိုပင်လယ်ပြင်ဖြတ်ပြီးအရှိတောင်အာရှကအခြားနိုင်ငံတစ်ခုကိုတွားရောက်ဖို့အခွင့်အလမ်းပေါ်လာတာဖြစ်ပါတယ်ရွေးနာဒုက္ခသည်တွေကိုမလေးရှားနိုင်ငံစီလူကုန်ကူးမဲ့တန်တရားရှိသူ2ဦးကိုလည်းဘင်္ဂလားဒေ့ရှ်နေသားကော့ဆက်ဘဇားခရိုင်မှာဖေဖော်ဝါရီ9ရက်နေ့ကဖမ်းမိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နေသားစောက်တပ် PGB အရာရှိအစဒူဇမန်ချောဒရီကပြောပါတယ
်ဘာသာကျွန်တော်ပြောနေတယ်လားဘယ်လိုအပူလိုဆ
က်ဖို့ PCP လုံးမဲ့ရိုဟင်ဂျာ30ကိုလူကုန်ကူးသူတွေကတယောက်ကိုအမေရိကန်ဒေါ်လာ1000ယူပါတယ်မလေးရှားမှာအခွင့်အလမ်းတွေရှိတဲ့ဆိုတော့နှလုံးပေးမှုတွေနဲ့ကော့ဆက်ဘဇားဒုက္ခသည်စခန်းကနေခေါ်ထုတ်သွားဖို့ကြိုးစားတာကိုကျွန်တော်တို့ဖမ်းမိကြတာပ
ါ။ရိုဟင်ဂျာမျိုးသမီး19ဦး၊အမျိုးသား9ဦးနဲ့ကလင်းငယ်6ဦးတို့ကိုတက်နက်ကန်ယူရန်ဒေတာမှာ BGB အဖွဲ့ကဖမ်းဆီးခဲ့တာလို့ဆိုပါတယ်။မွတ်စလင်အများစုနေထိုင်ပြီးလောက်ကန်စားတောက်လို့ရနိုင်တဲ့မလေးရှားနိုင်ငံကိုထွက်ပြေးဖို့ကြိုးစားတဲ့ရိုဟင်ဂျာတွေကို BGB ကတားမြစ်ဖမ်းဆီးနိုင်ခဲ့တာဟာပြီးခဲ့တဲ့နိုဝင်ဘာလကလေးကဆိုရင်3ချိန်ရှိသွားပါပြီ။တချို့ဒုက္ခသည်လူတွေဟာမြန်မာနိုင်ငံကနေထွက်လာကြတာဖြစ်ပါတယ်။အဖမ်းကြီးခံရတဲ့ရူဟင်ညာ30တဲ့ကအမျိုးသမီးတူဦးကတော့သူမလေးရှားနိုင်ငံကိုရောက်ရင်သူတကားမှမတွေ့ဘူးတဲ့ရူဟင်ညာအမျိုးသားတူဦးနဲ့လက်ထပ်ရမှာဖြစ်ကြောင်းပြောပါရစေ
။ဒီမလေးရှားရှိကိုသွားဖို့ကျမဦးလေးကကုန်ကြခံပြီးစီစဉ်ပေးခဲ့ပါရစေ။ကျမနဲ့လက်ထပ်မယ်ဆိုတဲ့အမျိုးသားကိုတော့ဟိုရောက်မှပဲတွေ့ဘူးတော့မှာပ
ါ။ဒီလိုကလာဟာပင်လယ်ပြင်တွင်ရာသီဥတုအခြေအနေကောင်းလာတာကြောင့်လူကုန်ကူးစုတွေကလည်းမလုံပေးစီယုံရင်အန္တရာယ်များတဲ့လှေစည်းခရီးနဲ့မလေးရှားနိုင်ငံကိုထွက်ပြေးဖို့ကြိုးစားကြတာပါလူကုန်ကူးသူတွေဟာဘင်္ဂလားဒေ့ရှ်နေသားစခန်းတွေကဒုက္ခတွေထောင်ပေါင်းများစွာကိုပင်လယ်ပြင်ဖြတ်တဲ့လေစီးကီးနဲ့မလေးရှားနိုင်ငံကိုပို့ခဲ့ပါတယ်2015ခုနှစ်နောက်ပိုင်းလူကုန်ကူးသူတွေကိုမလေးရှားအာဏာပိုင်တွေကနှိမ်နှင်းခဲ့သလိုထိုင်းပြည်ကလည်းပင်လယ်ပြင်မှာဖမ်းမိခဲ့ပါတယ်နိုဝင်ဘာလကနေမတ်လအထိကတော့ပင်လယ်ပြင်တွင်နှိုင်းလေငြိမ်သက်လေရှိပေမဲ့လူကုန်ကူးသူတွေကငွေပိုလိုချင်ကြတာကြောင့်ဖလီနဲ့လူပမာဏမဆန့်အောင်တင်ဆောင်ကြပြီးအန်ဒီရီတွေနဲ့ကြုံရလေရှိပါတယ်။ဒီကမ်းပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လအတွင်းမြန်မာလူမျိုးရေးတပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်ကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရွှေညာ9သိန်းကျော်ထွက်ခွာလာခဲ့ကြပါတယ်။အဲ့ဒီ9သိန်းကျော်ရောက်မလာခင်ကတည်းကဘင်္ဂလားဒေ့ရှ်နယ်စပ်မှာရွှေညာဒုက္ခသည်3သိန်းလောက်ရှိနေပြီးသူတို့ကိုအထောက်ပံ့ပေးရေးကိစ္စမှာအကန့်အသတ်တွေရှိနေပါတယ်ခင်ဗျာ။